ဘင်္ဂလားဒေ့ရှ်ဘက်မှာလည်းဒီရေကြီးနှိပြမှုတွေကြောင့်ရိန်ဂျာဒုက္ခသည်ပါဝင်6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာဒီနေ့မူတီချံမြေပြိုတာကြောင့်ရိန်ဂျာဒုက္ခသည်3ဦးပါဝင်အခုလိုသေဆုံးပြီးဒဏ်ရာရသူအများအပြားရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေပါတယ်။3ရက်ဆက်တိုက်မူတီထံရွာပြီးတော့ရိန်ဂျာဒုက္ခသည်စခန်းတွေပါဝင်ကောက်ဆက်ဘဇာခရိုင်တရားနေရာနှစ်ခုမှာမြေပြိုခဲ့တယ်လို့ဒုက္ခသည်ရေယာစီမံကုကဲရာရှိမိုဟာမက်ရှမ်ဆတ်ဒူဇာကပြောတာပါတစ်ချိန်ထဲမှာပဲအိန္ဒိယအရှေ့မြောက်ပိုင်းဒုက္ခသည်စခန်းတစ်ခုမှာထိမ့်သိမ်းခံထားတဲ့မျိုးသမီးတွေနဲ့ကလင်းငယ်တွေပါဝင်ရိန်ဂျာမွတ်စလင်တရားကျော်အစာငတ်ခံဆန္ဒပြနေတယ်လို့အိန္ဒိယအာဏာပိုင်တွေကရေဒါသတင်းကိုပြောပါတယ်ဆန္ဒပြသူတွေနဲ့ရိန်ဂျာဒုက္ခသည်100ယောက်နဲ့ချင်းလူမျိုးဒုက္ခသည်30ပါပါတယ်သူတို့ကိုစခန်းထဲရဲအကန့်အသတ်မရှိထိန်းထားတာကြောင့်ပြန်လွတ်ပေးဖို့နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနေနဲ့ပြန်လည်နေရာချထားပြီးလှုပ်ဆောင်ပေးဖို့တောင်းဆိုထားတာပါဒီကိစ္စနဲ့ပတ်သက်ပြီးအာတန်ပြည်နယ်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ရခိုင်ပြည်နယ်အတွင်း2019ခုနှစ်စစ်တပ်နယ်နေရှင်းလင်းမှုတွေတုန်းကနေရစွန့်ခွာထွက်ပြေးခဲ့တဲ့ Ranger ဒုက္ခသည်တပန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းထဲမှာခိုးလုံနေတာပါလက်တလောမြန်မာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လတွေအတွင်းနောက်ထပ်ရိန်ဂျာဒုက္ခသည်8000လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ပါတယ်ခင်ဗျာ